အမေရိကန်နဲ့တာလီဘန်တို့ကြားနှစ်နှစ်ကြာရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုပြန်ပြီးတုံ့ပြန်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအာဖဂန်နစ္စတန်မျိုးသားလုံခြုံရေးအကြံပေးကိုတောက်ချန်လေးကတယ်လီဖုန်းနဲ့ဆက်တယ်ပြောကြားခဲ့တယ်လို့သမရအင်ဂျီကကြေညာချက်ထုတ်ပြန်ပါတယ်2020ဖေဖော်ဝါရီမှာရခဲ့တဲ့ဒီသဘောတူညီချက်အရအမေရိကန်တပ်တွေကိုအာဖဂန်နစ္စတန်ကလည်း2021မေလမှာရုပ်သိမ်းပေးရမှာဖြစ်ပြီးအပြန်လန်နေတဲ့တာလီဘန်တွေဘက်ကအကြမ်းဖက်နှိမ်နင်းရေးကိုအာမခံရမှာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားအပြစ်ခံရက်စဲကြဖို့နိုင်ငံတကာကပါတောင်းဆိုရတဲ့အခြေအနေရောက်လာတာပါ။အာဖဂန်မှာအပြစ်ခံရက်စဲရေးအာဏာခွဲဝေပေးရေးတွေလို့ကိစ္စရပ်တွေကိုဆက်ပြီးဆွေးနွေးဖို့ကျင်းပတဲ့ဒုတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ဆီလီဗန်နဲ့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်တို့ဒီလအစောပိုင်းမှာပထမအချိန်တက်ဆုံပွဲပြုလုပ်ခဲ့ပါတယ်။တာလီဘန်တွေနေနဲ့သူတို့ပေးထားတဲ့ကလေးအတိုင်းအကြမ်းဖက်အဖွဲ့တွေနဲ့အဆက်အသွယ်ဖြစ်မဖြစ်အကြမ်းဖက်မှုတွေလျှော့မလျှော့နဲ့အာဖဂန်အစိုးရနဲ့တခြားအဖွဲ့တွေကြားအသေးပဲရှိတဲ့ညှိနှိုင်းမှုတွေလုံမလုံပြန်ပြီးတုံ့တက်မှာဖြစ်ကြောင်းဆူလီဗန်ကအဲ့ဒီတက်ဆုံပွဲမှာပြောကြားခဲ့တယ်လို့သမ္မတအင်ဂျီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။